ထိကြိုင်မြို့နီစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့သတင်းမှာစကိုင်းတိုင်းထပ်ပိုင်းထိကြိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတာတပတ်ခန့်ရှိနေပြီးလေကြောင်းကတိုက်ခိုက်တာကြောင့်အနည်းဆုံးဒေသခံပြည်သူ၃ယောက်သေဆုံးခဲ့ရပါတယ်။ဒီနေ့နဲ့မနေ့ကတော့ထိကြိုင်မြို့နယ်နဲ့ဆက်ဆက်နေတဲ့ကသာမြို့နယ်အင်းရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးချေးရွာအနည်းဆုံး၃ရွာခန့်မိရှုခံခဲ့ရကြောင်းဒေသခံတွေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းထီးကျိုင်းမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံ PDF နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေတာတလနီးပါးလောက်ကြာမြင့်နေပြီးဒီလဇန်ပိုင်းမှာတော့တိုက်ပွဲတွေပိုပြင်းထန်လာပါတယ်။ဒီနေ့ဧပြီလ5ရက်နဲ့မနေ့ဧပြီလ4ရက်နေ့တွေကကသာမြို့နယ်အင်းရွာအနီးတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ပြီးကျေးရွာတချို့မီးရှို့ခံရကြောင်းဒေသခံကာကွယ်ရေးခေါင်းဆောင်တူဦးက VOA ကိုပြောပါရစေ။
အော်မင်းရောကတော့ဒါကျွန်တော်တို့ပြည်သူ့ကိုမီးရှို့ပွဲပြန်ဆင်းလာတာအိမ်ရောက်တော့ပြန်ဆင်းပါမယ်။ပြည်သူ့ကိုမီးရှို့ပွဲတွေဖြစ်ပွားတဲ့ချိန်မှာမင်းရောဒီကျွန်တော်ကုန်းစီရောမီးရှို့ပြီးတဲ့ရ။အခုမနေ့ကတော့ဒီကကပြန်ပြီးမှတက်ပြီးမှပြည်သူ့ကုန်းစီရောမီးရှို့ပွဲတွေရ။အဲ့ဒါတွေကတော့ဒီမှာတန်းစီကြီးကြီးကတူတူကအဲ့ဒီမှာပိုင်စီကြတွေတို့ရောဝန်မမရဖြစ်နေလေရ
။ထီးကြိုင်ဒေသခံတူကလည်းကတာမြို့နယ်အင်းရွာအနီးတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါရစေ။
အဲ့ရှိကြမ်းတာတော့မင်းကတော့ကဖြစ်ဖြစ်တော့ခဏခဏကြားရတယ်ဆိုတော့အေးရွာရဲ့ဒီမှာအေးရွာဒီမှာဖြစ်သွားတာလေဆိုတော့အေးရွာလားကျွန်တော်ကမရှိဘူးလေဆိုတော့ဒီနေ့ဒီနေ့သူတက်ရတယ်လို့ဆိုတော့အဲ့မင်းရင်းကတော့ပြင်းပြီးအဲ့ကတည်းကတော့အဲ့မှာရှိတော့တစ်ခါတစ်ခါဖြစ်တယ်နောက်လေရင်နဲ့လက်ပတ်သုံးပတ်ချတာလေအေးရွာကဒါလေးကျဲတာလို့ဆိုတော့အဲ့ဒါကိုကျဲတာအချိန်ဆက်ကတော့မရှိဘူးလို့ဆိုတော့တက်တော့မနက်ပိုင်းကိုအရင်ကခါဖြစ်နေခါဖြစ်ပြီးမှဘုံလုံးကျဲတော့တာတော့
ထီးကျိုင်းနဲ့ကတာမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်ကစစ်ကြောင်းအနည်းဆုံး၄ကြောင်းလောက်ဝင်ရောက်နေတာဖြစ်ကြောင်းလည်းပြောပါရယ်။အရင်လ31ရက်နေ့ကထီးကျိုင်းမြို့နယ်ပေါက်ကုန်းနဲ့အင်တောင်းကျေးရွာတွေကိုလည်းလေရင်ကနေဘုံကျဲတာကြောင့်အင်တောင်းကျေးရွာမှာသေဆုံးသူ3ဦးရှိကြောင်းနဲ့ကျေးရွာတချို့လည်းမီးရှို့ခံရတဲ့အကြောင်းထီးကျိုင်းဒေသခံကအခုလိုပြောပါရယ်။အင
်တောင်းမှာဘုံကျလို့ဒီကွာကအင်တောင်းက3ယောက်တည်းတယ်5ယောက်ရှိတာ3ယောက်တည်းတယ်ပေါက်ကုန်းကတော့တကြောင်ရှိဘူးအဲ့ဒါပြေကစားတာရွာကတော့ဆက်ပြီးရတရားရဲ့အဲဒီကျောင်းကုန်းရွာရဲ့ရောင်းနေတာရောင်းနေတာရှိတယ်နောက်ပြီးတော့မတူလူရှိတယ်ရန်လာအောင်ရှိတယ်အစ်စ်ကျောင်းကတော့ဘယ်လိုရှိရပါအဲ့ဒီတော့တအားကိုရှိတယ်ဒီကအချက်လမ်းမှာမိသားစုကနေရာရှိကြတယ်အဲဒီနေ့မှမဆက်ဖက်တာဒီကဆက်တဲ့အစ်ကျောင်းရွာကပြန်လို့ပြန်နေတဲ့အစ်ကျောင်းအေးရွာအစ်ကျောင်းကနောက်အင်းရွာဟာလည်းပြန်လို့မနေဘူးအေးရွာရှိတယ်လို့ဆန်းပြီးတော့အဲ့ဒါတော့တော့ထူးခြားတယ
်ဧပြီလ2ရက်နေ့တုန်းကလည်းရဲဒနာအောင်တဲ့မဲဇလီကျေးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ကြောင်းနဲ့လောလောဆယ်ပြည်သူတွေထောင်ထဲချီတိမ်းရှောင်နေရတဲ့အကြောင်းထီးကျိုင်းဒေသခံတွေကပြောပါရယ်အခုလိုတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရသေးပါဘူးထီးကျိုင်းမြို့ဟာ ARE မြေကမ်းဘေးမှာတည်ရှိပြီး ARE မြေအနောက်ဘက်ခြမ်းကရွှေဘိုမြေကြီးနားကားလမ်းနဲ့အရှိဘတ်ချန်ကမန္တလေးဗမော်ကားလမ်းမှနှစ်ကိုဆက်သွယ်ထားတဲ့လမ်းကြောင်းပေါ်မှာရှိတာကြောင့်ဆက်သွယ်ရေးအရေးပါတဲ့မြို့လည်းဖြစ်ပါရယ်ခင်ဗျာ။